နမ်ဆတ်မြို့နယ်ကျက်တိကျေးရွာမှာဒီဇင်ဘာလ14ရက်နေ့ကစစ်ပီးရှောင်မီနေရက်ပြန်လာတဲ့အမျိုးသမီးတဦးမိုင်းထိမှန်ခဲ့တယ်လို့ဇယံမိုင်မိုင်ကျေးရွာကအမျိုးသားတဦးလည်းမိုင်းထိမှန်ခဲ့ပါတယ်ဒီဇင်ဘာလတွင်ကြောင်မဲနဲ့နမ်ဆတ်မြို့နယ်အတွင်းမိုင်းကြောင်အရက်သားနှစ်ဦးသေဆုံးခဲ့တယ်လို့ခုနှစ်ဦးထိခိုက်ဒဏ်ရာရခဲ့ပြီးဖြစ်ပါတယ်ရှမ်းပြည်နယ်မြောက်ပိုင်းပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေသနမ်ဆတ်မြို့နယ်ကျက်တိကျေးရွာမှာဒီဇင်ဘာလ14ရက်နေ့နေ့လယ်3နာရီလောက်မှာကျေးရွာကအသက်40အရွယ်ကလေး3ယောက်မိခင်မတ်အင်းငွေဆိုသူမိုင်းနေမိလို့ခြေထောက်မှာထိခိုက်ဒဏ်ရာရခဲ့တာပါမအင်းွေမိုင်းနေမိတဲ့အကြောင်းကြက်တိကြီးရွာသားတို့ကအခုလိုပြောပါတယ
်သူတို့ပစ္စည်းတွေမှုရတဲ့ဟာလေအဲဟိုအပေါ်မှာပစ္စည်းတွေလိုက်ရှာနေတဲ့မင်းကြီးကကျွန်တော်ဒီ9နိုင်လောက်မှတရင်ပေါ်တော့ကျွန်တော်လည်းမမြင်ရဘူးရှင်ဘုမာဒီကြားကိုလာဖို့ခါရဘုံလိုက်ချရတော့ချီဘွားပေးတဲ့မဒီပဲနောက်ညာဘက်ကတော့အဲဒီကောင်းသာထပ်ထိပဲ
မိုင်းနေမိတဲ့မအင်းွေဟာကြီးရွာသားတွေအခုညီနဲ့ကြောင်မဲမြို့ပြည်သူစေရုံကိုရောက်ရှိပြီးစေကူတောင်မှုခံယူနေရပါတယ်။ကျက်တိကြီးရွာသားတွေဟာပြီးခဲ့တဲ့နိုဝင်ဘာလ17ရက်နေ့ကတပ်မတော်နဲ့တအံမျိုးသားလွတ်မြောက်ရေးအဖွဲ့ TNN တွေတိုက်ပွဲကြောင့်ကြောက်ဖြူလေးကြီးရွာကိုနေရက်စွန့်ခွာထွက်ပြေးခဲ့ကြရတာဖြစ်ပြီးဒီဇင်ဘာလ12ရက်နေ့ကမှနေရက်ပြန်သွားကြတာပါ။နေရက်ကိုပြန်ရောက်တဲ့အခါအနေနဲ့တချို့ဖောက်ထွင်းခံထားရပြီးပစ္စည်းတွေဖျက်ဆီးခံထားရတယ်လို့ဒေသခံတွေကပြောကြပါတယ်။ကြီးရွာနေအိမ်မှာရှိတဲ့ဆောင်းတွေ၊ဆိုလာပြားတွေ၊ဘက်ထရီတွေ၊စံတွေပျောက်သွားတယ်လို့အဝိစားတက်တာတွေလည်းမွေနောက်ခံထားရတယ်လို့ပြောပါတယ်။ဒါအပြင်ဥခွက်ပကံတွေပါဖြက်စီးခံထားတာကြောင့်ဆစ်ရှောင်ပြီးနေရပြန်လာတဲ့ရွာသားတွေအတွက်အခက်အခဲရှိနေတယ်လို့ဆိုပါတယ်ဒီဇင်ဘာလ14ရက်နေ့တရက်ထဲမှာပဲနမ်ဆတ်မြို့နယ်ဇယံမမိုင်ကျေးရွာကကိုလာအောင်ဆိုသူဟာဟိုလက်ကျေးရွာနဲ့ဟိုနဲ့ကျေးရွာကြားကသူ့ရဲ့လက်ဖက်ချက်ကိုတွားတဲ့အချိန်မိုင်းထိခဲ့ပါတယ်ကိုလာအောင်ရရှိတဲ့ဒဏ်ရာပြင်းထန်တယ်လို့နမ်ဆတ်ဒေသခံဦးကြတီက RFA ကိုပြောပါတယ
်လက်ဖက်ချက်တွားတဲ့အခါမှာပိုင်းနဲ့ဒီမိုင်းကထိရတော့ပေါ့ကျွန်တော်သိတာသူမိုင်းကကျွန်တော်ခမညာသိတာနင်းမိုင်းခြေတော့ဒီပိုင်းထိတာပေါ့နော်ဒါကမဟုတ်ဘူးနန်ရိုးတော့ိုက်တိုးပြင်းတော့ိုက်ထိတာအဲ့ဒါဟိုမိုင်းဆတွေကဖြစ်နေရတော့မှန်းလားဒီကျောကုန်းတို့နန်ရိုးတော့ိုက်တို့ထိတယ်ဆိုတော့ဆောင်းဝင်ကြီးကတော့လာချိုးစင်းကိုဖားပို့လိုက်ပြီ
ဒီဇင်ဘာလ12ရက်နေ့မှာလဲနမ်ဆန်မြို့နယ်လွယ်ပြက်ကြီးရွာကအသက်43နှစ်အရွယ်ဦးထွန်းတင်ဟာလွယ်လန်းဖျားဖူးပြီးပြန်လာချိန်မှာမိုင်းနေမိတာကြောင့်သေဆုံးခဲ့တယ်လို့အဲ့ဒီနေ့မှာပဲပန်တင်ကြီးရွာသားနှစ်ဦးဟာမိုင်းနေမိလို့တဦးသေဆုံးပြီးတဦးဒဏ်ရာရခဲ့ပါတယ်ဒီဇင်ဘာလ15ရက်အတွင်းမှာပဲနမ်ဆတ်မြို့နယ်မှာမိုင်းကြောင်သေဆုံးသူနှစ်ဦးရှိခဲ့ပြီးဖြစ်ပါတယ်2018ခုနှစ်ဩဂတ်လနောက်ပိုင်းနမ်ဆတ်နယ်ကြောင်မဲမြို့နယ်တွေမှာမိုင်းကြောင်ထိခိုက်မှုပိုများလာပြီးမိုင်းထိတဲ့နေရာတွေဟာကြီးရွာသားတွေတွာလာနေတဲ့လမ်းပိုင်းတွေနဲ့တောင်ရွာတွေမှာအများဆုံးဖြစ်နေတယ်လို့မိုင်းအနေနဲ့အသိပညာပေးလုပ်ငန်းတွေကိုလုပ်ကိုင်နေတဲ့တန်းချောင်းသားတဲ့လူငယ်အဖွဲ့ TSYU ရဲ့အထွေထွေအတွင်းရင်းမှုလေးလာရင်းကပြောပါတယ
်အချိန်ကတော့အရင်ကထက်တော့ဆိုးဆိုးဖြစ်တော့ဆူလာတယ်ပေါ့နော်အဲကျွန်တော်တို့ဥမာဒီသူတွေနေတဲ့နေရာလူစုတွေအများသွားလာတဲ့လမ်းတွေပဲပျော်ပျော်ဒီအမေမျက်စိမင်းရလုံးလုံးတန်ခါတော့တဲ့နေရာပဲပျော်ပျော်ဥမာခဏလေးပေါက်ပွဲတာကျွန်တော်တို့တွေ့ရတယ်ပေါ့နော်ဒီလိုရှင်လူသွားရလမ်းတွေမှာရောဟိုအဲ့လိုခဏခဏတွေ့ရတယ်ပေါ့နော်အဲဒီတော့အရင်ကထပ်ပို့ပြီးတော့ဟိုဒီကဆောင်တဲ့အတွက်ဆွေးနွေးရတဲ့အခြေအနေတွေတော့ရှိတ
ယ်။ရှမ်းပြည်နယ်မှာ2019ဩဂတ်စ်ကနေဒီဇင်ဘာလ14ရက်နေ့အထိမိုင်းကြောင်ထိခိုက်မှုဖြစ်စဉ်29ခုမှာတေဆုံးသူ9ဦးဒဏ်ရာရသူ22ဦးရှိခဲ့တယ်လို့ရှမ်းပြည်နယ်လူသားချင်းစာရအကူအညီပေးရေးအဖွဲ့အစည်းတွေကသိရပါဗျာ။အဲ့ဒီထဲမှာတိုက်ပွဲတွင်လက်နက်ကြီးကြောင့်ထိခိုက်မှု50ရှိခဲ့ပြီးတေဆုံးသူ19ဦးနဲ့ဒဏ်ရာရသူ32ဦးရှိခဲ့တယ်လို့ဆိုပါတယ်။ဖြစ်ပွားခဲ့တဲ့ဒေသတွေဟာရှမ်းပြည်နယ်မြောက်ပိုင်းကကြောင်မဲနှမ်ဆန်ကိုခိုင်တဲ့မူဆယ်ဒေသတွေဖြစ်တယ်လို့လူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးအဖွဲ့အစည်းတွေမှာဖော်ပြထားပါတယ်။အရက်သားတွေမိုင်းအများဆုံးထိခဲ့တဲ့ကြောင်မဲနဲ့နှမ်ဆန်ဒေသတွေဟာတပ်မတော်နဲ့တန်းမျိုးသားလွတ်မြောက်ရေးအဖွဲ့ TNN ရှမ်းပြည်တိုက်တက်ရေးပါတီ SSPP ရှမ်းပြည်ပြည်လဲထူထောင်ရေးကောင်စီ RCSS အဖွဲ့တွေမကြာခဏတိုက်ပွဲဖြစ်ပွားခဲ့တဲ့နေရာတွေပါ။ကိုခိုင်တဲ့မူဆယ်ဒေသတွေမှာတော့တပ်မတော်နဲ့တန်းမျိုးသားလွတ်မြောက်ရေးအဖွဲ့ကိုကန့်အဖွဲ့ကချင်လွတ်မြောက်ရေးအဖွဲ့စတဲ့လက်နက်ကိုင်အဖွဲ့တွေနဲ့မကြာခဏတိုက်ပွဲဖြစ်ပွားလေးရှိတဲ့ဒေသတွေလည်းဖြစ်ပါတယ်ခင်ဗျာကျွန်တော်ကကန်တာပါ